မနက်ဖြန်ကြာရောက်မဲ့မေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မကြာရောက်ခင်ရက်ပိုင်းအလို April 26ရက်နေ့ကထုတ်ပြန်တဲ့ပြင်သစ်ခြေဆိုင်နယ်စည်းမခြားသတင်းထောက်များအဖွဲ့ RSF ရဲ့အဆိုအရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာပြီးခဲ့တဲ့2016ခုနှစ်ကထက်12ဆင့်တိုးတက်လာပြီးမဲ့အခက်အခဲတွေရှိနေသေးတယ်လို့အထိပ္ပယ်ရတဲ့အနေအထားမှာဆက်လက်ရပ်တည်နေဆဲဖြစ်တယ်လို့သိရပါတယ်။နိုင်ငံရဲ့သတင်းလွတ်လပ်ခွင့်အနေအထားကိုကောင်းမွန်အနေရကင်းတဲ့အခြေအနေရှိရင်ဖြူရောင်စိတ်ကျဉ်တဲ့နိုင်စရာရှိရင်အဝါရောင်တတိထားရမယ့်အခြေအနေကိုလိမ့်မော်ရောင်ခက်ခဲနေစေအခြေအနေကိုအနီရောင်နဲ့အလွန်ဆိုးရင်ရတဲ့အခြေအနေရှိရင်တော့အနက်ရောင်အဆင့်သတ်မှတ်ကြပါတယ်။ကမ္ဘာနိုင်ငံပေါင်း180အနက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာအဆင့်131ဖြစ်ပြီး2016ခုနှစ်တုန်းကတော့အဆင့်143မှာရှိခဲ့တာပါ။မြန်မာနိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့စာပေစီစီရေးဌာနကြီးကို2012ခုနှစ်မှာဖျက်သိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြည်တွင်းမှာရောပြည်ပနိုင်ငံတွေကပါအာရဝမ်းသာမျှော်လင့်ချက်တွေထားလာကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်ရတာဟာနောက်ကျနေပြီလို့2015ခုနှစ်ကပြုလုပ်ခဲ့တဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အခမ်းအနားမှာအခုလိုပြောကြားခဲ့ပါတယ်။
ကျမတို့မြန်မာနိုင်ငံမှာစာနယ်ဇင်းလွတ်လပ်ဖို့ကြားတဲ့အချိန်ကတတိယအမြင်ပြောရစီစဉ်ဒီမှာအချိန်နှောင်းနေချာခါဖြစ်သွားတာအချိန်နှောင်းနေဆိုတာဟာဘလို့ပြောလိုတာလဲဆိုတော့စာနယ်ဇင်းလွတ်လပ်မှုကိုတည်တည်ငြိမ်ငြိမ်နဲ့အချိန်ယူပြီးတော့တည်ဆောက်နိုင်ဖို့ကာလလွန်တဲ့အချိန်မှာကျမတို့ကစာနယ်ဇင်းလွတ်လပ်မှုကိုရလာ
2015ခုနှစ် NLD ပါတီရဲ့ရွေးကောက်ပွဲအောင်နိုင်မှုအပြီးမှာမြန်မာသတင်းထောက်တွေအနေနဲ့အစိုးရဓမ္မမဟုတ်စစ်တပ်ကိုဝေဖန်မှုကြောင့်အဖမ်းခံရမှာထောင်သွင်းအကျဉ်းချခံရမယ့်အရေးကိုကြောက်ရတော့မှာမဟုတ်ဘူးလို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့ကံမကောင်းစွာပဲအစိုးရအသစ်ရဲ့ဦးစားပေးအရာတွေထဲမှာမီဒီယာလွတ်လပ်ခွင့်ကနေရာမရရှာပါဘူးလို့ RSF အဖွဲ့ကထုတ်ဝေတဲ့2018ခုနှစ်စာနယ်ဇင်းလွတ်လပ်ခွင့်ညွှန်းကိန်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ RSF လို့နိုင်ငံတကာအဖွဲ့တွေကအဲ့လိုသတ်မှတ်ခဲ့ပြီးမဲ့ပန်မြမာဦးဆောင်တဲ့စာနယ်ဇင်းအဖွဲ့14ဖွဲ့ကတော့မြမစာနယ်ဇင်းလွတ်လပ်ခွင့်ဟာ NLD အစိုးရတပ်တန်းအတွင်းတိုးတက်မှုမရှိဘူးလို့သတ်မှတ်ကြောင်းပန်မြမရဲ့ဥက္ကဋ္ဌဦးမြင့်မြင့်ကြီးကပြောပါတယ်
။ကျွန်တော်တို့ကတော့ညွှန်းကိန်း6ခုပေါ်မှာကျွန်တော်အခြေခံတာပေါ့။ဒါဥရုနဲ့လုံထုံးလို့ပြီးအမိတ်နဲ့ကြားချက်ဆိုတဲ့အပေါ်မှာလည်းကျွန်တော်လေ့လာရတယ်။သတင်းမီဒီယာအမိကုကင်းမှုနဲ့လွတ်လပ်မှုနောက် digital လွတ်လပ်မှုနောက်လွတ်လပ်စွာစုရေးကွက်ပြောဆိုကွက်နဲ့ community စကွက်သတင်းအချက်အလက်ရယူပိုင်ကွက်နောက်လုံခြုံရေးနဲ့အကောက်ကွက်ရှိခြင်းအဲ့ဒီအချက်လက်တွေကိုအခြေခံပြီးတော့ကျွန်တော်အမှတ်ပေးတဲ့ကံမှာအမှတ်60မှာ10မှတ်ပဲရတယ်လို့ကျွန်တော်သတ်မှတ်တယ်ကျွန်တော်တို့ကတော့သတင်းမီဒီယာလွတ်လပ်ခွင့်ကဒီ NLD အစိုးရလက်ထက်မှာတမိတဲ့မှာထူးခြားတူတူမရှိဘူးလို့သတ်မှတ်ထားပါတယ
်အဲ့လိုပဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာစစ်အစိုးရလက်ထက်ကနေဒီမိုကရေစီအစိုးရအသွင်ကူးပြောင်းလာခဲ့ပြီးတိတိတသာတိုးတက်လာခဲ့ပြီးမဲ့အစိုးရကိုဝေဖန်ပြောဆိုသူတွေအပေါ်ဖိနှိပ်အရေးယူတဲ့ပြင်းထန်တဲ့အသေးဖြတ်မှုဥပဒေနဲ့တခြားဥပဒေတွေဆက်ရှိနေသေးတဲ့အကြောင်းဧပြီလ28ရက်နေ့ကထုတ်ပြန်တဲ့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့လိုဖိနှိပ်အရေးယူမှုတွေအရင်အစိုးရလက်ထက်ကနဲ့ထူးမခြားနာအခြေအနေတွေဆက်ရှိနေသေးခြင်းရဲ့အကြောင်းရင်းတချို့ကိုရှင်းနေကြည်ဦးသိန်းသန်းဦးကအခုလိုတုံ့သက်ပြပါတယ
်။လူသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ကအကုန်လုံးပေါ်မှာအာဏာမရှိဘူး။စီးမြင်ခံဘရင်စနစ်လိုပဲ။ဒီလေရေကာကွယ်ရေးရေနဲ့စာရေးရာကိစ္စတွေမှာပြောရေးဆိုရင်မရှိဘူးမရှိတဲ့အခါကျတော့အဲ့ဒီအရာတွေနဲ့ပတ်သက်တဲ့သတင်းလွတ်လပ်ခွင့်ကကျွန်တော်တို့တော်တော်ချပါတယ်လို့ပြောရမယ်သတင်းတောက်တွေအပေါ်မှာအဲ့ဒီကိစ္စတွေနဲ့ပတ်သက်လာရင်ဆက်ဆက်ထိမှန်ဖြစ်တယ်ဥပမာအားဖြင့်ကိုဆွေဝင်းဟာဆရာဦးကိုညီလုံးပြန်တပ်ဖြတ်ခံမှုမှာဒီလေကြီးကလုပ်တဲ့သတင်းစာချင်းတွေမှာအင်မတန်တိကျပြတ်သားတဲ့အပွင့်နဲ့မျိုးကုန်းတွေစိတ်ဖြောတဲ့မျိုးကုန်းတွေနေခဲ့တယ်အဲ့ဒီမျိုးကုန်းတွေနေခဲ့တဲ့အတွက်လို့ပဲကျွန်တော်ကတော့ယူဆတယ်ဆွေဝိုက်တဲ့အခြားအဖွဲ့အစည်းတွေကနေပြီးတော့ကြည့်မှလူတွေထွက်လာပြီးတော့ကိုဆိုးဝင်းကိုတရားဆွဲတာတို့ချင်းကြောက်တာတို့ဒါမျိုးတွေလုပ်တယ်ပေါ့နော်။အဲတော့ဖိနှိပ်ချုပ်ချယ်မှုတွေကဆက်ပဲရှိနေတယ်ဒီအမျိုးသားမျိုးကြီးဖွဲ့ချုပ်အစိုးရဖွဲ့တက်လာတယ်ဆိုတော့လေပဲကျွန်တော်တို့ဒီမှာကျွန်တော်လက်စွာထုတ်ဖော်ပြောဆိုကြတာပြည်ပြည်စုံစုံခိုင်ခိုင်မာမာမရသေးဘူးတချို့နေရာတွေမှာဆိုအရင်ကတည်းကတောင်ကြော့သွားတာမျိုးတွေရှိတယ်လို့ကျွန်တော်ထင်ပါတ
ယ်။တန်လျင်ပို့စတာနဲ့ရဲ့ editor ချုပ်ဒေါ်တူတူတာရဲ့မြန်မာနိုင်ငံစာနယ်ဇင်းလွတ်လပ်ခွင့်အပေါ်အမြင်ကတော့ဒီလိုပါ
။လက်ရှိသတော်ကိုယ်စားလှယ်တချို့လွတ်တော်ကိုယ်စားလှယ်တချို့ဆိုတာကလည်းဒီအာဏာရပါတီရဲ့အောက်ကနေတွားတဲ့လွတ်တော်ကိုယ်စားလှယ်တချို့ရောနောက်တစ်ခါပေါ့နော်အာဏာပိုင်းအဖွဲ့အစည်းတွေတချို့အဖွဲ့အစည်းတွေသူတို့တွေကလည်းပြောဖို့ဟိုနှုတ်တွန်းကြတယ်။ကျမထင်တာကိုပြောရမယ်ဆိုလို့ရှိရင်ပြောတဲ့ဆိုတဲ့ဟာမှားယွင်းသွားမလား။ငါပြောလိုက်လို့ဒီဟာကတော့လွဲသွားမလားဆိုတဲ့အဲ့လိုစိတ်မျိုးရှိနေပုံရတယ်။အဲ့ဒါကလည်းဘာဖြစ်လို့လဲဆိုတော့ဆိုရှယ်မီဒီယာကလည်းအရန်ကိုပွင့်လင်းလွတ်လပ်လာတဲ့အချိန်လူတိုင်းမိသားသုံးလာနိုင်တဲ့အချိန်ကျတော့အကုန်လုံးရှိသမျှတင်ပြောသမျှဒီလုတ်သမျှဝေဖန်ပေါ့အဲ့လိုမျိုးတွေဖြစ်လာတဲ့ခါကျတော့သူတို့ဘက်ကလည်းနည်းနည်းအဲ့ဒီဟာကိုလန့်လာတဲ့ခင်ဗျ ဆန်းလာတဲ့ခါကျတော့ပြောရမယ့်ဟာတွေကိုပုံမှန်လေးနဲ့မပြောလာတော့တချို့ကိစ္စတွေကထင်ချန်တဲ့သဘောမျိုးတွေရှိဖြစ်လာတယ်နှုတ်တော့နဲ့သူတို့တွေဆက်ဆွဲလို့ရေလုတဲ့ခါကျတော့တကယ်အမှန်ကိုပြည်သူထားပြဖို့အတွက်တကယ် mainstream media ကြီးတွေကတော်တော်လေးကိုအခက်အခဲဖြစ်တယ်ဒီလက်ရှိအနာရပါတီရင်တော့ရဲတော့ပြောရဲတယ်ဆိုတဲ့လူမျိုးတွေတောင်မှဆက်ပယ်ပြီးမေးမြန်းဖို့တော်တော်ခက်ခဲတဲ့အနေထားဖြစ်နေဒါကြောင့်လေ press freedom ကကြားစင်းတော့မရဘူးလို့ထင်ပါတယ်
အဲ့လိုခြေအနေတွေတိုးတက်မှုရလာနိုင်ဖို့ပန်မြမအပါဝင်စာနယ်ဇင်းအဖွဲ့14ဖွဲ့ကအချက်23ချက်ပါတဲ့အကြံပေးစာတစ်စောင်ထုတ်ပြန်ဖို့ရှိတယ်လို့ပန်မြမရဲ့ဥက္ကဋ္ဌဦးမျိုးမြင့်ငင်းကပြောပါတယ
်။အဓိကကျတော့ဟို digital လွတ်လပ်မှုပေါ့နော်။စက်တဲ့ဥပဒေပုံမှန်66ဖြတ်သိမ်းပေးဖို့ကျွန်တော်တို့ကကြံပြုတယ်။နောက်လုံခြုံရေးနဲ့အကာအကွယ်ရရှိရေးပေါ့နော်။ဒါကတော့သတင်းနောက်တွေအတွက်လုံခြုံရေးမပေးနိုင်တာပေါ့နော်။နောက်တစ်ခုကပဋိပက္ခဖြစ်ပွားတဲ့နေရာတွေကိုသတင်းနောက်တွေတွားပြီးသတင်းရယူပိုင်ခွင့်မရှိတဲ့ကိစ္စ။ဒီပါမီဒီယာတွေကနေပြီးတော့သတင်းမှားတွေခိုင်လုံတဲ့ဟုတ်တဲ့သတင်းတွေချို့ဒေတာတွေမှာဖြစ်တဲ့ဟာတွေကတစ်ဖက်သက်သတင်းထုတ်ပြန်မှုတွေဖြစ်နေကျွန်တော်တို့ပြည်တွင်းမှာရှိတဲ့သတင်းတော့တွေကဒါဟိုအကာအကွယ်ပေးပြီးတော့ဟာလာဟိုနိုင်ငံတော်အတွက်ရက်တည်ပြီးတော့ရေးသားပေးနိုင်တာမျိုးဟိုမပြောနိုင်ပြောခွင့်မရှိဘူးဖြစ်နေတယ်အဲ့ဒီစစ်မဲ့စစ်ပွားဒေတာတွေကျွန်တော်တို့တွားခွင့်မရှိဘူးဖြစ်နေ
ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်တွေကို1993ခုနှစ်ကကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမှာသတ်မှတ်ခဲ့တာဖြစ်ပါတယ်ကမ္ဘာနဲ့အဝိုင်းစာနယ်ဇင်းလွတ်လပ်ခွင့်ရရှိဖို့စာနယ်ဇင်းနဲ့စာနယ်ဇင်းသမားတွေအပေါ်တိုက်ခိုက်ခံရမှုကိုကာကွယ်ပေးဖို့နဲ့တာဝန်ထမ်းဆောင်ရင်းတည်ဆုံရတဲ့သတင်းသမားတွေကိုဂုဏ်ပြုဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့နှစ်စဉ်ခေါင်းစဉ်တစ်ခုစီသတ်မှတ်လို့ကမ္ဘာအနှံ့ကျင်းပကြပါတယ်။ဒီနှစ်2018ခုနှစ်အတွက်ခေါင်းစဉ်ကတော့အကြက်အတဲကာလနဲ့ဆန်းစစ်ဝေဖန်စစ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိစာနယ်ဇင်းလောကအနေအထားဟာအကြက်အတဲကာလလို့ပြောနိုင်ပါတယ်။အဲ့ဒီအကြက်အတဲကာလမှာကုလသမဂ္ဂကဒီနှစ်ထုတ်ပြန်တဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာစောင့်မုတ်အတိုင်းဆန်းစစ်ဝေဖန်မှုတိုးပြီးရှေ့ဆက်ကြမယ်ဆိုရင်ဖြင့်အရင်ကထက်ပိုပြီးလွတ်လပ်ပွင့်လင်းတဲ့စာနယ်ဇင်းလောကကိုဖန်တီးဖို့မျှော်လင့်နိုင်မှာဖြစ်ပါရဲ့ရှင်။